It is obvious that a gender-sensitive parliament will have a greater success in achieving gender equality.
ကြမအခွင့်အရေးတွေကိုနားလည်သဘောပေါက်တဲ့လွှတ်တော်တရားဖြစ်မယ်ဆိုရင်ကြမဒန်းတူအခွင့်အရေးရရှိဖို့နဲ့အမျိုးသမီးတွေအတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုဦးစားပေးပြီးတော့ဆောင်ရွက်ရမှာအောင်မြင်မှုရရှိမှာဖြစ်ပါတယ်။တောက်သုံးရီလောင်စာအစားအစာမိသားစုဝင်ငွေစသဖြင့်နဲ့ပတ်သက်လို့လည်းအလေးပေးလှုပ်ဆောင်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြမှာပါ။ဥပမာဒီလူဖွဲ့စည်းတွင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုမင်းကလေးတွေသာဖျက်ချမှုအမျိုးသမီးတွေနဲ့မင်းကလေးတွေကိုလူကုန်ကူးမှုကိုထိလျောက်စော်ကားမှုကျိလက်ဒီသားမှာကျမရဲ့ပြုစုဆောက်ရှောက်မှုနဲ့အဟာရဓာတ်အကြောင်းစသဖြင့်တွေဖြစ်ပါတယ်
။နိုင်ငံပေါင်း12နိုင်ငံကကုစလေတွေတယောက်ခဲ့တဲ့ညူဒေဒီမြို့တော်မှာနှစ်ရက်ကြာကျင်းပခဲ့တဲ့အမျိုးသမီးလွှတ်တော်ဥက္ကဋ္ဌများညီလာခံမှာအိန္ဒိယသမ္မတပရဏပ်မူခါဂျီကအခုလိုပြောကြားသွားတာပါ။အဆုံးဖြတ်ပြီးတဲ့ယာရုတွေမှာအမျိုးသမီးတွေခေါင်းဆောင်မှုတိုးဖို့နဲ့အမျိုးသမီးတွေပါဝင်ပတ်သက်ခြင်းအပြင်လေရေရှိခံမဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုပေါ်ဆောင်ပေးနိုင်မှာဖြစ်တယ်လို့လေအိန္ဒိယသမ္မတကပြောခဲ့ပါတယ
် Sustainable economic and social development can best be spearheaded by well designed initiatives
အမျိုးသမီးခေါင်းဆောင်တွေပါဝင်တဲ့စင်တကြရှိမဲ့အရေးယူဆောင်ရွက်မှုတွေကတဆင့်ရေရှိခံမဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုတွေကိုတိရောက်အောင်ပေါ်ဆောင်နိုင်ကြမှာပါကျန်းမာရေးနဲ့အာဟာရစိတ်ဓာတ်ပြည့်ဝရေးနှိုးကြောင်းမှုရှိစေမဲ့ပညာပေးမှုအစီအစဉ်တွေသေစားငွေချေးလုပ်ငန်းတွေလိုအစီအစဉ်တွေမှာအမျိုးသမီးတွေကပို့ပြီးတော့လက်လှမ်းမိကြမယ်ဦးစည်းဦးဆောင်လုပ်နိုင်ကြမယ်သူတို့နေထိုင်ရာဒေသတွေမှာတရားဥပဒေစုမိုးရေးကိစ္စတွေမှာစုပေါင်းဆုံးဖြတ်ချက်တွေချမှတ်ကြဖို့လိုပါတယ်ကျေးလက်ဒေသတွေမှာဥပဒေနဲ့ policy တွေအစီအစဉ်တွေဖော်ဆောင်ရမှာအမျိုးသမီးတွေခေါင်းဆောင်မှုပါဝင်လုပ်ကိုင်နိုင်မှုတွေရှိလာမယ်ဆိုရင်သူတို့တွေရဲ့အနာဂတ်ပုံဖော်ရမှာပို့ပြီးတော့ထိရောက်မှုရှိလာနိုင်မှာဖြစ်ပါတယ
်တရှိမှာအိန္ဒိယရဲ့ဆန်ငါးကြီမြောက်လော့ခ်ဆာဘာလို့ခေါ်တဲ့ပြည်သူ့လွှတ်တော်မှာအမတ်900ကျော်ရှိတဲ့နဲ့အမျိုးသမီးလွှတ်တော်အမတ်ဦးရေဟာ17ရာခိုင်နှုန်းရှိပါတယ်ဒါဟာပထမအကြိမ်ပြည်သူ့လွှတ်တော်တုန်းက900ခန့်လုံးပဲရှိတဲ့အခြေအနေထက်ဆိုင်ရင်နှစ်ဆတိုးတယ်လို့ဆိုရမှာပါ။ဒါအပြင်လက်ရှိလော့ခ်ဆာဘာပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်သူမေရီကူမာဟာလည်းအမျိုးသမီးတူဖြစ်ပါတယ်။အိန္ဒိယရဲ့နိုင်ငံရေးသမိုင်းမှာဝန်ကြီးချုပ်ဟောင်းအင်ဒရာဂန္ဒီလက်ရှိကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန္ဒီသမ္မတဟောင်းပရတိဘပတိလ်တို့ဟာဂုဏ်ယူပွဲအားအမျိုးသမီးတွေဖြစ်ကြပါတယ်။2010ခုကအိန္ဒိယအထက်လွှတ်တော်ကနေနိုင်ငံတော်လွှတ်တော်မှတ်နေရာတွေမှာသုံးပုံတစ်ပုံကိုအမျိုးသမီးတွေအတွက်ကိုတာသတ်မှတ်ပြီးတဲ့ဥပဒေကြမ်းအတည်ပြုပေးနိုင်ခဲ့တာကိုလည်းသမ္မတမူခါဂျီကချီးကျူးလိုက်ပါတယ်
။ Our lawmakers realized that as long as the women of India did not participate in the making of policy
အိန္ဒိယမှာဒီ policy တွေချမှတ်တဲ့နေရာမှာအုပ်ချုပ်ရေးပိုင်းအတွင်းအမျိုးသမီးတွေပါဝင်ခွင့်မရသေးသေး၍သူတို့ရဲ့လူမှုဘဝနေထိုင်မှုတိုးတက်နိုင်မှာမဟုတ်ဘူးလို့လွှတ်တော်မတ်တွေကသဘောပေါက်နားလည်ထားပါတယ်။ဒါပေမဲ့လည်းနှစ်20ကျော်ကြာအောင်ကြိုးပမ်းခဲ့ပေမဲ့2010ကျတော့မှပဲအိန္ဒိယထက်လွှတ်တော်ကသမိုင်းဝင်တဲ့ခြေလှမ်းကိုယူနိုင်ခဲ့ပြီးတော့နိုင်ငံအဝှအမျိုးသမီးလွှတ်တော်အမတ်နေရာတွေမှာသုံးပုံတပုံရှိရမယ်ဆိုပြီးတော့သတ်မှတ်ပေးခဲ့ပါတယ်။အဲဒီဥပဒေကြမ်းကိုထောက်ခံမဲ186မဲကန့်ကွက်မဲတမဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။ဒါဟာသမိုင်းမှတ်တမ်းတင်ရမယ့်အခါသမယပါ။အ
ိန္ဒိယဖွဲ့စည်းပုံခြေခံဥပဒေမှာ1993ခုနှစ်ကပြင်ဆင်ချက်93နဲ့84အရာလေးဒေသခံမြို့နယ်ကောင်စီတွေမှာအမျိုးသမီးတွေအတွက်နေရာတွေကိုတည်ကြားသတ်မှတ်ပေးထားတဲ့အတွက်လေဒေသခံအဆင့်တွေရဲ့ဆုံးဖြတ်ချက်ချတဲ့ယာတုတွေမှာအမျိုးသမီးတွေပါဝင်မှုကိုခိုင်မာတဲ့အုတ်မြစ်ချပေးရလေရောက်ပါတယ်။ဒါပြင်ဗဟိုအစိုးရဗန္ဒာယီဝန်ကြီးဌာနကလည်းအမျိုးသမီးတွေအကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေအတွက်အသုံးစိတ်တွေကိုသတ်မှတ်ပေးထားပြီးဒါကိုဝန်ကြီးဌာနတိုင်းကလည်းလိုက်နာဆောင်ရွက်ပေးရမှာဖြစ်ပါတယ်။ခဏတိုးတက်နေတဲ့ကဘာကြီးမှာကြည့်မယ်ဆိုရင်စုစုပေါင်းလွှတ်တော်အမတ်တွေနဲ့အမျိုးသမီးလွှတ်တော်အမတ်တွေက20ရာခိုင်နှုန်းသာရှိပါသေးတယ်။လွန်ခဲ့တဲ့ဆယ်နှစ်ကဆို15ရာခိုင်နှုန်းရှိတဲ့အတွက်ကြောင့်လည်းတိုးတက်မှုဟာနှေးကွေတယ်လို့ဆိုရမှာပါ။လူဦးရေတန်း60နီးပါးရှိတဲ့မြန်မာနိုင်ငံမှာ50ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြတယ်လို့ဒီနှစ်ကမ္ဘာ့ဗန်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါကြောင့်လေလက်ရှိလွှတ်တော်နှစ်ရပ်တို့မှာအမျိုးသမီးလွှတ်တော်အမတ်တွေပါဝင်မှုရာနှုန်းဘယ်လောက်ရှိသလဲဆိုတာကိုလေ့လာကြည့်ရအောင်ပါ။ကုလသမဂ္ဂရဲ့ IPU ခေါ် Inter Parliamentary Union အဖွဲ့ရဲ့ဒီနှစ်ဇူလိုင်လထုတ်ပြန်ချက်အရရာခိုင်နှုန်းတွေကိုလေ့လာရမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း144နိုင်ငံနဲ့132လိုက်ပါတယ်။မြို့သားလွှတ်တော်ဖြစ်တဲ့အထက်လွှတ်တော်မှာအမတ်ပေါင်း224ဦးရှိရမှာ အမျိုးသမီးလွှတ်တော်အမတ်က၄ဦးရှိတဲ့အတွက်ကြောင့်လေရာနှုန်းအားဖြင့်တက်တသမ800ဂိုင်နှုန်းရှိပါတယ်။အောက်လွှတ်တော်ဖြစ်တဲ့ပြည်သူလွှတ်တော်မှာတော့အမတ်ပေါင်း432ဦးရှိတဲ့နဲ့အမျိုးသမီးလွှတ်တော်အမတ်က26ဦးရှိပြီးရာနှုန်းအားဖြင့်တော့600ဂိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လေလွှတ်တော်200ပေါင်းအမတ်655ဦးနဲ့အမျိုးသမီးလွှတ်တော်မှာဖြန့်မြရာနှုန်းဟာ400ဂိုင်နှုန်းရှိတယ်လို့ဆိုရမှာပါ။နိုင်ငံတကာအနေထားနဲ့ပတ်သက်လို့လွှတ်တော်မှာအမျိုးသမီးရာနှုန်းအများဆုံးနိုင်ငံကတော့အာဖရိကတိုက်ကရဝမ်ဒါဖြစ်ပြီးအောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်မှာရာဂိုင်နှုန်းဟာ5600ဂိုင်နှုန်းရှိပါတယ်။ကျမတို့အိန္ဒိချင်းအရှေ့တောင်အာရှနိုင်ငံတွေမှာရောအမျိုးသမီးလွှတ်တော်အမတ်တွေရဲ့ရာနှုန်းကဘယ်လောက်ရှိပါသလဲ။အောက်လွှတ်တော်တွေမှာလောနိုင်ငံမှာ2500ဂိုင်နှုန်း၊ဗီယက်နမ်မှာ2400ဂိုင်နှုန်း၊စင်ကာပူမှာ23ဖိလစ်ပိုင်မှာ2200ဂိုင်နှုန်း၊ကမ်ဘောဒီးယားမှာ2000ဂိုင်နှုန်း၊အင်ဒိုနီးရှားမှာ1800ဂိုင်နှုန်း၊ထိုင်းမှာ1500ဂိုင်နှုန်းနဲ့မလေးရှားမှာ1000ဂိုင်နှုန်းအသီးသီးရှိတဲ့အတွက်ကြောင့်လည်းအောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်600ဂိုင်နှုန်းရှိတဲ့မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေအနေနဲ့အနည်းဆုံးလို့ဆိုရမှာပါ။ဒီနှစ်ဧပြီလကကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမတ်နေရာ42နေရာအနိုင်ရရှိကြရမှာအမျိုးသမီးလွှတ်တော်အမတ်73ဦးရွေးချယ်ခံခဲ့ရတဲ့အတွက်အောက်လွှတ်တော်မှာအမျိုးသမီးအမတ်ဦးရေဟာ26ဦးအထိတိုးလာတာလည်းဖြစ်ပါတယ်။ဒါကြောင့်လည်းလာမယ့် 2015 ခုရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်အမတ်တွေပါဝင်နိုင်မှုအလားအလာတိုးဖို့ဘယ်လိုလှုပ်ဆောင်သင့်ပါသလဲ။မင်္ဂလာတောင်ညွတ်မြို့နယ်က NLD လွှတ်တော်အမတ်ဖြစ်ရွေးချယ်ခံခဲ့ရတဲ့ဒေါ်ဖြူဖြူသိန်းကိုမေးချီခဲ့ပါတယ်။သူ့ရဲ့ဖြေကြားခြင်းနဲ့တူဒီတဲ့င်းပိုင်မြို့သမီးများကန်တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ဟုတ်လက်ရှိမှာကျွန်တော်တို့အမျိုးသမီးလက်တော်ကိုကျွန်တော်တို့အကောင့်အနေနဲ့ကိုသိရတယ်နိ။ဒါတော့ကြောင်းလဲလာမယ်လို့မြင်ပါတယ်။ဒါကြောင့်လဲဆိုလို့ရှင်ကျွန်တော်တို့ပါတီကြီးခေတံကအများကြီးကြောင်းလဲရတယ်လို့ပထမဦးဆုံးမြို့သမီးလက်တော်ကိုကျွန်တော်တို့ပါလာဖို့ဆိုလို့ရှင်သက်ဆိုင်တာပေါ့နော်ဒီပါတီဒီမှာလည်းကြောင်းဝင်ရှိတယ်လို့ပြောတယ်။ပါတီစပြီးတော့ဟောစီကြတဲ့အမျိုးသမီးဦးအချိုးကတော့ဒီပါဝင်နိုင်မလဲဆိုတာကိုလေထည့်သွင်းပြီးတော့အလုပ်ကန်ဆောင်ရခြင်းအပြင်မြေကြီးကြီးရဲ့ခန့်ကန်တာကိုပုံပြီးမြင့်ထရာချတယ်။အဲဒီလိုပဲမြေကြီးကြီးကဒီနိုင်ငံရေးဒီလွတ်တော်ကျင်းမှာဒီပါတီတွေကနေတက်ကြွဝင်ရောက်ပြီးတော့ပြည်ထောင်စုနဲ့အလားအလာရရှိနိုင်တယ်ပေါ့နော်။တခြားနိုင်ငံတွေမြေကြီးအမျိုးသမီးဦးစီးပါလာတော့ကျွန်တော်နိုင်ငံကတော့လည်းပုံပြီးတော့စူးစမ်းလို့မျိုးလို့မြင်တယ်။အားကြောင့်လည်းတခြားလုံးမှာကျွန်တော်တို့ကိုယ်ကြီးမှာအမျိုးသမီးအခွင့်အရေးပါကဘာအခွင့်အရေးမှမရခဲ့ဘူး။မရခဲ့တဲ့အခါကျတော့ကျမတို့အခုမြင်ရတဲ့အခါကျတော့ပါတီကြီးကလည်းစူးစမ်းတယ်။အမျိုးသမီးတွေကိုယ်တိုင်ကလည်းဒီမှာရေးတဲ့ကိုပါဝင်လာဖို့တဲ့ကိုပုံပြီးစူးစမ်းနေလို့ရတယ်။အားလုံးကစူးစမ်းပြီးတော့ဆွေးနွေးသွားဖို့တော့အများကြီးအရေးကြီးတယ်လို့ပြောရတယ်။အခုလက်ရှိအချိန်မှာတော့တခြားနိုင်ငံတွေပြီးပြီးဒီကိုယ်ပိုင်ဆိုင်မှုကိုသွားမယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ကအခုအချိန်မှာတော့အဆင်တန်းဖြစ်နေသေးတာတော့မသိရဘူး။ဒါပေမဲ့နောက်လာမယ့်ဖြစ်ချိန်မှာဆိုလို့ရှိရင်တော့ကျွန်တော်တို့အမျိုးသမီးတွေအဆင်တန်းဖြစ်ပြီးတော့ဒီပါတီကြီးရဲ့အကြောင်းလေးအားလုံးပူးပေါင်းပြီးဆောင်သွားမယ်ဆိုပြီးတခြားနိုင်ငံတွေတော့မှာလို့ပဲအမျိုးသမီးတွေကပြည်တော်ဆွေးနွေးချက်ပြန်ပြီးတော့ပါဝင်ဆောင်နိုင်တယ်လို့ပြောပါမယ်။
Cause it only serves to make me more determined to achieve my final.